Please.
မင်္ဂလာညချမ်းမှာတောရရှင်များရှင်သတင်းကျွလာပြေမဟာသမယမှာတောရရှင်နေရှင်လန်းချမ်းမြေကြပါစေရှင်အောက်တိုဘာလ20ရက်နေ့ဗိုလ်တပူးနေညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီလိုင်းဒိုမီတာ38 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင
်။သတင်းကြိုလာပြညအခါသမယဘေးရန်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာ G7 ASEAN ဝန်ကြီးအဆင့်အစည်းအဝေးစစ်ကောင်စီကိုမဖိတ်ဘူးလို့ UK အစိုးရကပြောလိုက်တဲ့သတင်းနဲ့အတူမြန်မာပါဝင်အာရှဒေသရဲ့ဒီနှစ်စီးပွားရေးတိုးတက်မှုနှုန်းကို IMF ကရှော့ချခံမှန်းလိုက်တာသမရဒူတာဒီလက်ထက်မူရင်းနေနေမှုအတွင်တည်ဆုံးခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဌာနကသုံးသပ်ဆန်းစစ်မဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်သိပြောပြပါမယ
်။ဟုတ်ကဲ့ပါရှင်ဒီလို300သတင်းနေနဲ့အတူဒီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရပေါ်မှာဦးကျော်မိုးထွန်းကနိုင်ငံတကာကအတိအမှတ်ပြုဆောင်ရွက်ပေးဖို့ပြောဆိုလိုက်ပါတယ်။ဒီဦးကျော်မိုးထွန်းကဒီဂျွန်မကင်းဖရီးဒမ်လွတ်လပ်ခွင့်စုလက်ခံယူတဲ့အချိန်မှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ဒီသတင်းကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်
။ဟုတ်ဒီအမေရိကန်နိုင်ငံအပါအဝင်ပေါ့နော်ဒီတော့ဒေသတွင်းနိုင်ငံတွေရောအားလုံးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်တဲ့လမ်းကြောင်းကိုပို့ပြီးတော့ဆက်လက်ပြီးတော့အကူအညီပေးဖို့ဆက်လက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ထိထိရောက်ရောက်အကူအညီပေးကြပါလို့လည်း
မြန်မာတမကြီးဦးကျော်မိုးထွန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပြီးတော့စစ်ကောင်စီကနေထောင်ကနေလွှတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းတွင်းမှာပဲပြန်ပြီးတော့ဖမ်းခံရပါတယ်။ G7 အဖွဲ့ရဲ့ဝန်ကြီးအစည်းအဝေးကိုမြန်မာအစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကပြောလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါရှင်။
UK နိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံကြ ాయని နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာဆီဆွေရောက်ကိုဖိတ်မှာမဟုတ်ဘူးလို့ UK ဆွေရောက်ကအင်္ဂါနေ့မှာပြောပါတယ် UK လွှတ်တော်အတွင်းစက်တင်ဘာလ27ရက်နေ့ကမေးထားတာကိုအောက်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုတာမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေစေပဲလို့ UK ခြေဆိုင်မြမအရေးလှူရှာမှုအဖွဲ့ဘာမာကမ်ပိန်း UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာထောက်ပြထားပါတယ်။ဗိုလ်ချုပ်ကြီးမေအွန်လိုင်းကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းယူတာမြမလူလူအပေါ်စံဖက်လို့ရတွေကျူးလွန်တာနိုင်ငံတော်အတမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အရသာအစိုးရတာဝန်ရှိသူတွေနဲ့အရဘက်လူမှုအဖွဲ့အစည်းဝင်တွေကိုဖမ်းဆီးထားတဲ့အပေါ်UK အစိုးရကပြစ်တင်ရှုတ်ချတယ်လို့လည်းလွှတ်တော်မေးခွန်းပြန်ကြားချက်မှာ UK အစိုးရကပြောထားပါတယ်မြန်မာနိုင်ငံအကြတဲ့အဆုံးသက်ရေးဘုံတူကြီးတဲ့ညီမှန်းချက်ပေါ် UK နိုင်ငံဟာအာဆီယံနဲ့အနီးကပ်ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်း UK အစိုးရကပြောပါတယ်အာဆီယံထိပ်သီးစည်းဝေးတက်ဖို့စစ်ကောင်စီခေါင်းဆောင်ကမဖိတ်ဘူးဆိုတဲ့အာဆီယံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ပိုင်းနောက်ထပ်နိုင်ငံတကာအဆင့်မြင့်စည်းဝေးတစ်ခုမှာစစ်ကောင်စီပါဝင်ခွင့်ထပ်ပြီးငြင်းပယ်ခံရတာဖြစ်ပါတယ်ဒီကနေ့ကမြန်မာနိုင်ငံမှာသတင်းကြွလာပြည့်နေဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာ UK တန်ယုံယာယီတာဝန်ခံရှရစ်မာစတန်ကသတင်းကြွအခါသမယမှာမြန်မာပြည်သူတွေအားလုံးဘေးကင်းလုံခြုံကြပါပြီးဒီမိုကရေစီစံတော်တွေအမြန်ဆုံးပြည့်ဝပါစေလို့ဆုမွန်ကောင်းတောင်းပေးသလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်အသက်ဝင်ရေးအတွက် UK အစိုးရကဆက်ပြီးတော့ထောက်ခံအားပေးသွားမှာဖြစ်ပါတယ်လို့ပြောပါတယ
်။ကျွမ်းမရေးဝန်ကြီးဌာနကသတ်မှတ်အေးလန်စံချိန်စံကျုံးတွေနဲ့ Sinopharm ကဝစီအလုံးပေါင်း6သိန်းနီးနီးကိုပြည်내တိုင်းဒေသကြီးတွေကိုပြေးပို့ခဲ့တယ်လို့အောက်တိုဘာ20ရက်နေ့ထုတ်ကျေးမှုသတင်းစာကတင်ပြထားပါတယ်။ကာကွယ်ဆေးက9ရောက်ထိုးဆေးဖြစ်လာတယ်လို့လည်းဆိုပါတယ်။အဲဒီလိုပြေးပို့တဲ့ဆေးမှာတော့ကချင်၊ကယေ၊ကယားချင်းပြည်နယ်တွေနဲ့တနင်္သာရီတိုင်းဒေသကြီးတို့မပါဝင်သေးပဲပြေးပို့ပြီးမပြီးပေါ်ပြထားတာကိုလည်းမတွေ့ရပါဘူး။အလားတူပဲသက်မတ်အေးလန်စံချိန်စံကျုံးတွေနဲ့ညီညွတ်တဲ့ပုဂ္ဂလိကကုမ္ပဏီတွေကိုတော့ကိုဗစ်ကာကွယ်ဆေးတင်သွင်းခဲ့ပြုတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားခဲ့ပေမဲ့ပုဂ္ဂလိကကာကွယ်ဆေးတွေကိုတူလောင်ပို့ဆောင်ဆေးထိုးပေးရမှာသတ်မှတ်စံချိန်စံကျွန်းနဲ့အညီမညီထိန်းချောင်းကြီးကျက်တဲ့သတင်းတွေကိုတော့ထုတ်ပြန်လို့မရှိတာကိုလည်းတွေ့ရပါတယ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ12853ယောက်ရှိခဲ့ပြီးပိုးတွေ့သူ693ယောက်ရှိပါတယ်ပိုးတွေ့ရာခိုင်နှုန်းက6.95ရာခိုင်နှုန်းမှာ သိဆုံးသွားသူ28ဦးရှိပါတယ်ဒီကနေ့ကြီးဆိုရင်တင်ဝင်စီရင်အရပိုးတွေ့သူစုစုပေါင်း 434,319 ဦးရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဓာတ်တဲ့များနိုင်စရာရှိတယ်လို့ပြောကြပါတယ်
အစားတည်းရဲ့ဒီနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းကိုအီဘီလာကခန့်မှန်းခဲ့တာတဲ့ 1.1 ရာခိုင်နှုန်းလျှော့ချပြီးတိုးတက်မှုနှုန်း 6.5 ရာခိုင်နှုန်းရှိမယ်လို့ဘီဘီဆိုင်ရာငွေကြေးကြံမှုငွေဖွဲ့ IMF ကအင်္ဂါနေ့မှာခန့်မှန်းလိုက်ပါတယ်။ COVID-19 ရောဂါ Delta မျိုးကွဲကူးစက်မှုတိုးလာနေစေဖြစ်တာကြောင့်စားသုံးမှုနဲ့စက်ရုံထုတ်လုပ်ရေးတို့ထိခိုက်နေတာနဲ့အမျှစီးပွားရေးတိုးတက်မှုနှုန်းကိုလည်းအခုလိုလျှော့ချခန့်မှန်းလိုက်တာပါ။2022ခုနှစ်အတွက်တော့ COVID ကာကွယ်ဆေးထိုးတာမှာတိုးတက်မှုတွေရလာနေတဲ့အတွက်အီဘီလာကခံမှန်းခဲ့တဲ့9.3 ရာခိုင်နှုန်းတိုးတက်မှုကနေအခုတော့9.8 ရာခိုင်နှုန်းဖြစ်တိုးမြင့်ခံမှန်းပါတယ်။2021ခုနှစ်အတွက်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကတော့19.9 ရာခိုင်နှုန်းစွတ်ရုပ်ကျဆင်းသွားမယ်လို့ IMF ကခံမှန်းထားပါတယ်။ဒေတာတွင်စီးပွားရေးအင်အားကြီးတရုတ်နိုင်ငံကဒီနှစ်မှာစီးပွားရေးတိုးတက်မှု8ရာခိုင်နှုန်းရှိနိုင်ပြီး2022မှာ9.6ရာခိုင်နှုန်းရှိမယ်လို့ IMF ကခံမှန်းပါတယ်။အိန္ဒိယနိုင်ငံရဲ့ဒီနှစ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကို9.5ရာခိုင်နှုန်းဖြင့်ခန့်မှန်းထားပြီးဩစတြေးလျ၊တောင်ကိုရီးယား၊နယူးဇီလန်နဲ့တိုင်ဝမ်တို့လိုစီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေကတော့အဆင့်မြင့်ဤပညာနဲ့ထုတ်ကုန်တိုးတက်မှုတွေရဲ့အကျိုးကျေးဇူးကိုခံစားကြရနိုင်တယ်လို့ IMF ကပြောပါတယ်။အခြေတော်အစဒေသကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်း၅နိုင်ငံကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်တက်လာတာနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းကိုသုံးစွဲမှုအားနေတာတွေကြောင့်ဆိုးရွားတဲ့အခြေအနေတွေနဲ့ဆက်ပြီးရင်ဆိုင်ရမယ်လို့ IMF ကခန့်မှန်းထားပါတယ်။
တဗရာရူရီကိုဒူတတေးရဲ့မူရင်းစေဝါတိုက်ဖြတ်ရေးကာလအတွင်းမှာထောင်ချီသိမ်းဆုပ်ခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဝန်ကြီးဌာနကပြန်လည်သုံးသပ်မယ်လို့တရားရေးဝန်ကြီးကပြောလိုက်ပါတယ်။ရတဖွဲ့ကမိမိလုတ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့တဲ့လက္ခဏာတွေကိုပထမတော့ဖြစ်စစ်ဆေးခဲ့တဲ့အမှုတွေကပြသနေကြပါတယ်။ငါးနှစ်ကြာခဲ့တဲ့တိုက်ဖြတ်ရေးကာလအတွင်းကလူသတ်မှု52မှုကိုတရားရေးဌာနကဒီကနေ့ဗုဒ္ဓနေ့အောက်တိုဘာ20ရက်နေ့မှာအသေးစိတ်ထုတ်ပြန်လိုက်တာပါ။ထောင်ချီတဲ့အသက်ခံရရသူတွေဟာမူရစ်စေဝါရောင်းဝယ်သူတွေဖြစ်ကြပြီးဖမ်းဆီးရမှာခုခံခဲ့ကြတယ်လို့ရတဖွဲ့ကတရားဝင်ပြောခဲ့ပါတယ်။အခုထုတ်ပြန်လိုက်တဲ့အမှုတွေကရဲရဲအကြောင်းပြချက်ကိုစိန်ခေါ်နေတယ်လို့ဖြစ်နေပါတယ်။စစ်ဆေးခဲ့တဲ့လောက်အမှုတော်တော်များများမှာအသက်ခံရသူတွေရဲ့လက်ထက်မှာတိနက်ကင်ခဲ့တဲ့အထောက်အထားမတွေ့ခဲ့ရဘူးလို့တရားရေးဌာနကဗုဒ္ဓနေ့ကပြောပါတယ်။ရဲကအင်မတန်အစမတန်တဲ့အင်အားကိုသုံးခဲ့ပြီးတန်ရရှိသူတွေကိုအနီးကပစ်ခတ်ခဲ့တာကိုတွေ့ရသလိုမိုးရစ်စေးမတန်းရဲ့မတန်းတွေလည်းမရှိဘူးလို့ဆိုပါတယ်ဆက်လက်လေလာအမှုတိစောက်ပြီးဆိုင်ရာရဲတွေကိုရာဇဝမှုနဲ့တရားစွဲမယ်လို့လည်းပြောပါတယ်မိုးရစ်စေးနဲ့ဆက်နွယ်တဲ့လူတွေကိုစနစ်ကျတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးမှကြောင့်ဖိလစ်ပိုင်နိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီး PR အပြေခံနေရတာပါ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေအင်္ဂါညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အီသီယိုးပီးယားနိုင်ငံတီဂရိတ်မြောက်ပိုင်းဒေသရဲ့မြို့တော်ကိုအီသီယိုးပီးယားစစ်တပ်ကလေကြောင်းကနေဒီကနေ့နောက်တစ်ချိန်ထပ်တိုက်ခဲ့ပါတယ်။အရင်လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ကိငယ်3ဦးသေဆုံးခဲ့ရပြီးတဲ့နောက်အခုနောက်တစ်ချိန်ထပ်တိုက်တာပါ။မက်ကယ်လီမြို့ပြင်ဘက်မှာလေကြောင်းတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရဖာရင်ဟတ်ကအင်ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်။မနေ့ကနှောင်းပိုင်းမှာပဲမက်ကယ်လီမြို့ကိုဒုတိယတစ်ချိန်လေကြောင်းကတိုက်ခိုက်တာမှာလူ9ဦးဒဏ်ရာရခဲ့တယ်လို့အိမ်တော်များများနဲ့အနားကဟိုတယ်တစ်လုံးပျက်စီးခဲ့တယ်လို့ကုလပြောခွင့်ရကပြောပါတယ်။ရည်ဒီတာပြိပခအရှိန်မြင့်လာတဲ့ပေါ်ကုလသမဂ္ဂဝန်ထမ်းတွေအထူးပဲစိုးရိမ်နေကြတယ်လို့ပြောခွင့်ရကဆိုပြီးပြိပခမှာပါဝင်သူအလုံးအနေနဲ့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အအုံတွေကိုအကောက်အွယ်ပေးရေးနိုင်ငံတကာလူသားဆန္ဒမှုဆိုင်ရာဥပဒေပါတာဝန်တွေအတွင်းလှိုင်းနာကြဖို့လည်းသတိပေးခဲ့ပါတယ်။တီဂရိတ်မြောက်ပိုင်းဒေသကဒဘုံတွေနဲ့အီသီယိုးပီးယားဘူအဆိုပါကြားလက်နက်ကင်ပြိပခဖြစ်နေတာတစ်နှစ်နီးပါးကြာလာပြီဖြစ်ပါတယ်
။ရုရှားသမ္မတပူတင်ရဲ့မဟာမိတ်ရုရှားလုပ်ငန်းရှင်ကြီးအော်လက်ဒယ်ရီပတ်စကာရဲ့အိမ်နဲ့အိမ်ကိုအမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရိုခေါ် FBI အဖွဲ့ဝင်တွေကအင်္ဂါနေ့ကဝင်စီးခဲ့ပါတယ်။အိမ်တွေကဝါရှင်တန် DC နဲ့နယူးယောက်မြို့တွေမှာရှိကြတာပါ။ဝါရှင်တန် DC ကအိမ်ကိုအင်္ဂါနေ့အစောပိုင်းကဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။နယူးယောက်အိမ်ကနေ FBI ကပစ္စည်းတချို့သိမ်းသွားခဲ့ကြတာကိုလည်းမြင်တွေ့ခဲ့ကြရပါတယ်။ Derry Park နဲ့ပတ်သက်ပြီးဆက်လက်စုံစမ်းပွဲရှိမရှိအပအဝင်ဘယ်သတင်းကိုမှ FBI ကရှင်းလင်းပြောကြားတာတော့မရှိပါဘူး။2016ခုနှစ်ရွေးကောက်ပွဲမှာရုရှားနဲ့ဝင်ရောက်ဆွတ်ဖက်မှုကိုစုံစမ်းစစ်ဆေးခဲ့တဲ့ ရောဘတ်ဘူလာရဲ့အစီအငံစာထဲမှာတော့ဒရီပတ်စကာနဲ့ပတ်သက်ပြီးအချိန်များစွာဖော်ပြထားခဲ့ပါတယ်အခုလိုဝေရောက်စီးနှင်းရှာဖွေတာကတရားရုံးနှစ်ရုံးရဲ့ဝရမ်းနဲ့ရှာဖွေတာဖြစ်ပြီးအိမ်ပိုင်ရှင်ကဒရီပတ်စကာမဟုတ်ဘူးလို့သူ့ရဲ့ကိုယ်စားလှယ်ကရိုက်တာသတင်းဌာနကိုပြောပါတယ
်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအကွေဒေါ်နိုင်ငံမှာဒီကနေ့မင်းကွန်းပြောဖို့ရှိပြီးနိုင်ငံသားဌာနအဆိုအဖြစ်ဒေသတွင်းဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အခက်အခဲအကျအတဲတွေနဲ့ပတ်သက်ပြီးတော့ပြောဆိုမှာဖြစ်ပါတယ်အဲ့နောက်အင်းဒီချင်းကိုလံဘီယာနိုင်ငံကိုခီးဆက်ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာပါအားလုံးပါဝင်ပြီးနိုးကြားတက်ကြွတဲ့ဒီမိုကရေစီအဖွဲ့အစည်းတွေဟာအားလုံးခံစားရတဲ့တိုးတက်မှုဖြစ်ထွန်းပြီးတဘာဝပတ်ဝန်းကျင်ကိုအကောက်အကွယ်ပေးနိုင်တဲ့စီးပွားရေးမူဝါဒတွေကိုဘယ်လိုအကောင်အထည်ဖော်နိုင်လဲဆိုတော့ဝန်ကြီးဘလင်ကန်ကအထူးအလေးပေးပြောဆိုမယ်လို့နိုင်ငံရေးဌာနကပြောပါတယ်ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်အတွင်းအဓိကပြောဆိုမဲ့ကိစ္စရပ်တွေထဲမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာတွေအပြင်ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာကိစ္စလည်းပါဝင်ပါတယ်ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာလူသားဆန်မူဝါဒတစ်ခုနဲ့ပတ်သက်ပြီးကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာကျင်းပမဲ့ဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဝန်ကြီးဘလင်ကန်ကပူးတဲ့သဘာဝပတိဖြစ်တက်ရောက်မှာဖြစ်ပါတယ်ရွှေပြောင်းဝင်ရောက်ခြင်းကိစ္စဟာအကွေဒေါ်နိုင်ငံအပါအဝင်ကမ္ဘာအနောက်ဖက်ခြမ်းကနိုင်ငံတိုင်းရင်ဆိုင်နေရတဲ့အခြေအနေကြီးတစ်ရပ်ဖြစ်တယ်လို့အကွေဒေါ်နိုင်ငံသားရေးဝန်ကြီးမော်ရီစီယိုမွန်ဒယ်ဗိုနဲ့အင်္ဂါနေ့ကပူးတွဲလုပ်တဲ့လင်းစာရှင်းလင်းပွဲတွင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်
ဥရောပတလွှားမှာအရင်ဘက်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသက်9ရာခိုင်နှုန်းတိုးခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဥရောပဟာကမ္ဘာမှာအကူးဆက်သူအသက်တိုးလာတဲ့တခုသေးသောဒေသဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်ကူးဆက်သူအသက်1.8သန်းရှိခဲ့ပြီးသေဆုံးသွားခဲ့သူ4,600ကျော်ရှိခဲ့ပါတယ်လို့ WHO ရဲ့အပတ်စဉ်အကြေဖြတ်ချက်မှာတင်ပြထားပါတယ်။ဒါဟာတတိယဘက်ဖြစ်ဆက်တိုက်တက်လာခဲ့တာဖြစ်ပါတယ်။အများဆုံးဖြစ်ပွားနေတဲ့နိုင်ငံတွေကတော့ရုရှား၊ဗြိတိန်နဲ့တူရကီနိုင်ငံတို့ပဲဖြစ်ကြပါတယ်။ကမ္ဘာမှာအကြဆုံးကတော့အာဖရိကနဲ့အနောက်ပစိဖိတ်ဒေသတို့ဖြစ်ပြီး18ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းဖြစ်ပွားမှုအသီးသီးကျဆင်းသွားကြပါတယ်။အာဖရိကမှာကိုဗစ်ကာကွယ်ဆေးပြတ်လတ်နေပေမဲ့သေဆုံးသွားတဲ့သူက၄ပုံလုံးညော့နေသွားတာကိုတွေ့ရပါတယ်။အမေရိကနဲ့အရှေ့လက်ပိုင်းဒေသတွေမှာလည်းအရင်ဘက်ကအတိုင်းစည်ရင်းထဲမှာဆက်ပြီးရှိနေကြပါတယ်။ကိုဗစ်ပိုးဆေးတွေ့ရှိသူအရေးတက်ကရုရှားကနေတိုင်းစာချိန်တင်နေပြီးကိုဗစ်ကာကွယ်ဆေးစပုတ်နစ်ချိနေပေမဲ့လူဦးရေရဲ့32ရာခိုင်နှုန်းပဲကာကွယ်ဆေးထိုးပြပါသေးတယ
်။အော်တိုဘာလ20ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမှာ။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးကူညီဆောင်ရွက်ပေးကြဖို့အမေရိကန်တာဝန်ရှိတဲ့သူတွေကိုမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောဆိုလိုက်ပါတယ်။ International Republican Institute IRI ကနေပြီးတော့မှတမ်မကြီးဦးကျော်မိုးထွန်းကိုချီးမြှင့်လိုက်တဲ့ John McCain Freedom လွတ်လပ်ခွင့်စုစုပေးပွဲမှာပြောဆိုသွားတာပါဒီအကြောင်းကိုကိုရိုင်းသတင်းသွားယူထားတဲ့မအီတန်စင်ကတင်ဆက်ပေးထားပါတယ
်ကလသမကဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကို2021ခုနှစ်အတွက် John S. McCain Freedom စုကို International Republican Institute IRI ကချီးမြှင့်လိုက်ပါတယ်ဒီမိုကရေစီရေးလွတ်လပ်ခွင့်တွေအတွက်ကမ္ဘာတဝန်းကကြိုးပမ်းသူတွေကိုနှစ်စဉ် IRI ကရွေးချယ်စုပေးတဲ့နေရာမှာဒီနေ့မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုပါဝင်ပြီးတော့ဆုချီးမြှင့်တာလည်းဖြစ်ပါတယ်ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့သူရဲကောင်းတွေရှိတဲ့မြန်မာနိုင်ငံ Belarus, Lithuania နဲ့ Cuba နိုင်ငံကသူတွေကိုဂုဏ်ပြုချီးမြှင့်တဲ့ပွဲဖြစ်တဲ့ဆိုပြီးတော့ IRI ကပြောတာဖြစ်ပါတယ်
မဲခင်ပြောင်စုနဲ့အမေရိကန်ပြည်သူတွေအနေနဲ့မြမအရေးအတွက်လှုပ်ဆောင်နိုင်တာလှုပ်ဆောင်တင်တာတွေကိုလည်းဦးကျော်မွန်ထွန်းကအခုလိုထောက်ပြပြောဆိုသွားခဲ့ပါတယ
်ဒီနိုင်ငံတကာမှာအစိုးရရဲ့ legitimacy ရှိမှုအတွက်ကိုကျွန်တော်တို့လည်းအမြဲတမ်းဝိုင်းဝန်းပြည်သူတွေပါပြည်သူတွေအကုန်လုံးကရောကျွန်တော်တို့တွေအကုန်လုံးကရောကြာကန္နာနေပြီးတော့ဝိုင်းဝန်းပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်ဒီ national unity government ကိုမြန်မာပြည်သူတွေရဲ့ legitimate အစိုးရအဖြစ်တည်မှတ်ပြုဖို့ဆိုတဲ့ဥစ္စာမှာလည်းကုညီဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုဟိုကျွန်တော်ဟိုမြေတားရက်ခံခဲ့တာလည်းရှိပါတယ်။အဲနောက်တစ်ခုကပေါ့နော်ကျွန်တော်တို့အခုဆိုရင်ကြည့်လိုက်ရင်ကျွန်တော်လူသားချင်းစာနာမှုအကူအညီပေးရေးပေါ့နော်မြန်မာနိုင်ငံမှာနေရအနှံ့အပြားမှာလူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့အခက်အခဲတွေအများကြီးတွေ့နေရတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးဖို့ပေါ့နော်အဲ့လိုမျိုးပေးတဲ့အခါမှာလည်းနီလန်းပေါင်းစုံနဲ့ပေးထိုင်ဖို့အထူးသဖြင့်တကယ်လိုအပ်တဲ့လူတွေစီကိုလူသားချင်းစာနာမှုအကူအညီရောက်ဖို့အတွက်ပေါ့နော်ခ cross border assistant မှာအပါအဝင်ပေးဖို့ဆိုတဲ့ဥစ္စာကိုဟိုကျွန်တော်မြေတားရက်ခံခဲ့တာရှိတယ်ဒါကြောင့်မလို့လည်းအခုထပ်ပြီးတော့ဒါကိုပဲကျွန်တော်ဒီ American နိုင်ငံအပါအဝင်ပေါ့နော်ကျွန်တော်ဒေသတွင်းနိုင်ငံတွေရောအားလုံးပေါ့နော်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်တဲ့လမ်းကြောင်းကိုပို့ပြီးတော့ဆက်လက်ပြီးတော့ကူညီပေးဖို့ဆက်လက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ဟိုမြေတားရက်ခံလိုရပါတယ်ဒါကြောင့်မလို့လည်းဒီလူသားချင်းစာနာမှုအကူအညီပေးကိစ္စတွေမှာလည်းတကယ်လိုအပ်တဲ့လူတွေကိုရောက်ရှိဖို့အတွက်ထိထိရောက်ရောက်အကူအညီပေးကြပါလို့လည်းအဲကျွန်တော်မြေတားရက်ခံကျင်းပါတယ်ခင်ဗျ
ာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြင့်ကုဆယ်ဦးကျော်မိုးထွန်းအနေနဲ့ပေါ့နော်ဒီ John S. McCain Freedom Award ကိုလက်ခံရရှိရတဲ့အတွက်ဘယ်လိုခံစားရပါလဲရှင
်ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးဟိုဆက်ပါနော်ဒီကုတကလာရောက်ပြီးတော့ဒီမှာလာမေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဘာလို့ပြောကျွန်တော်လည်းအများတန်းပြောနေတာရှိပါတယ်ကျွန်တော်တို့ဒီ VOA လို့သတင်းမီဒီယာဌာနတွေကကျွန်တော်တို့ရဲ့အတန်တွေပေါ့နော်နိုင်ငံတကာအတိုင်းအဝန်အကြောင်းပြည်တွင်းကတည်တည်တက်တူတွေချောင်းအောင်ဟိုပြောတဲ့နေရာမှာအရန်ဟိုကျွန်တော်တို့အတွက်ဟိုအများကြီးအကျိုးဖြစ်စေတဲ့အများကြီးပံ့ပိုးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဦးစွာပေါ့နော်အဲဒီခုနမေးခွန်းနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ဟိုဘာပဲပြောပေါ့နော်ဒီ award ကကျွန်တော်တို့ပြည်သူတွေကိုပေးတဲ့ award ပေါ့နော်ကျွန်တော်တို့ပြည်သူတွေကိုပေးတဲ့ award ဆိုတဲ့ဥစ္စာမှာလည်းပြည်သူတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီအတွက်ပြန်ကြည့်လိုက်ရင်ပေါ့နော်တောက်လျှောက်ကိုဒီ February 1ရက်နေ့တည်းကမကပါဘူးဟိုးအရင်နေတဲ့ကကိုပဲကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုတွေမှာဆန်းဆန်းတမန်ဆောင်ရွက်ခဲ့တာရှိတယ်အထူးသဖြင့်အခုလိုမျိုး February 1ရက်နေ့နောက်ပိုင်းမှာပို့ပြီးတော့ထင်ထင်ရှားရှားပေါ့နော်ဒီမိုကရေစီအတွက်ဆောင်ရွက်တာတွေဖြစ်တဲ့အတွက်ကြောင့်ဒီဆောင်ရွက်မှုတွေကိုသူတို့ recognize ပြုတယ်ဆိုတဲ့ဥစ္စာကဒီစုပေးတဲ့ဥစ္စာကနေပေါ်ပြနေပါတော့နော်ဒါကြောင့်ကျွန်တော်အရင်လည်းပြောပါတယ်ဂျာကျွန်တော်တို့ပြည်သူတွေအတွက်ကျွန်တော်တို့ဒီမိုကရေစီချစ်တဲ့မြန်မာပြည်သူတွေအတွက်ပေးတဲ့အတိအမှတ်ပြုတဲ့စုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကကျွန်တော်တို့မြန်မာနိုင်ငံအတွက်ကောကျွန်တော်တို့မြန်မာပြည်သူတွေအတွက်ကောဂုဏ်ယူစရာကောင်းတဲ့နေ့လည်းဖြစ်တယ်ဂုဏ်ယူစရာကောင်းတဲ့အချိန်ခါလည်းဖြစ်တယ်ဆိုတဲ့ဥစ္စာလေးကျွန်တော်ပြောလို့ပါတယ
်ဒီလူလက်ခွင့်စုကိုချီးမြှင့်တာနဲ့ပတ်သက်ပြီးတော့ IRI အကြီးအကဲကအခုလိုပြောပါတယ
် In the democratic world have actually just been very inspired by the courage
ဒီမိုကရေစီအတိုင်းအဝန်ကကျွန်တော်တို့လူတွေဟာမြန်မာပြည်သူတွေရဲ့ရဲစွမ်းတက်သည့်အခြေခံအခွင့်အရေးရဖို့ဒီမိုကရေစီရဲ့တိုက်ပွဲဝင်နေသူတွေကိုအားကျဂုဏ်ယူမိပါတယ်မြန်မာပြည်သူတွေရဲ့ရပိုင်ခွင့်ဟာပြည်သူတွေရဲ့လက်ထဲမှာပဲရှိပါတယ်စစ်အာဏာရှင်လက်ထဲမှာမရှိပါဘူးလို့ IRI ဥက္ကဋ္ဌဒေါက်တာဒန်ဒွိုင်းလင်းကပြောသွားခဲ့တာပါဒီစုဝဲကိုအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းတက်ရောက်ပြီးတော့မင်ကိုပြောဆိုခဲ့ပါသည
် Mitch McConnell There are different ways to bear witness to the sacred importance
ဒီမိုကရေစီအခြေခံနေပြီဖြစ်တဲ့ American ပြည်အောင်စုဟာဒီမိုကရေစီအစပြိုးစားရှိတဲ့နိုင်ငံတွေကိုကူညီပေးဖို့တာဝန်ရှိပါတယ်။ဒီမိုကရေစီအစပြိုးလာနေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုတကြောပြန်ပြီးတော့ပြန်တွေ့ရတာဟာဝမ်းနည်းမိပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရဲ့စစ်မှန်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရကိုအတိအမှတ်ပြုဖို့ကိုလည်း Republican အမတ် Mitch McConnell ကပြောသွားခဲ့ပါတယ်။ဒီနေ့အတွက်မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့အတူလီသူဝေးနီးယားနိုင်ငံဝန်ကြီးချုပ် Ingrida Simon နဲ့ဘယ်လာရုစ်နိုင်ငံရဲ့အကြီးအကဲများဆိုင်ရာကိုယ်စားလှယ်တာချီယာနာကိုမစ်နဲ့ဂရမ်မီဆုရကျူဘာအနုပညာရှင်ဝီလီချီရီနိုတို့ကို2021ခုနှစ်အတွက် John S. McCain Freedom ဆုကို IRI ကချီးမြှင့်ခဲ့တာဖြစ်ပါသည်။အရင်နှစ်2020ပြည့်နှစ်တုန်းကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းမိုက်ပေါ်ပီယိုအာဏာရှင်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလှုပ်ဆောင်တဲ့ဟောင်ကောင်ပြည်သူတွေနဲ့ဘယ်လာရုစ်ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့သူ Svetlana Tikhanovskaya Maria Kolesnikova နဲ့ Veronica Sepkalu တို့ကိုလွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာဖြစ်ပါသည်။ IRA ကပဲချီးမြှင့်တဲ့1996ခုနှစ်တုန်းကလွတ်လပ်ခွင့်စုကိုတော့အခုလက်ရှိမှာဖန်ဆီးတင်ခံထားရတဲ့ဒေါ်ဆန်းစုကြည်ကိုချီးမြှင့်ခဲ့ရလေဖြစ်ပါလိမ့်ရှင
်။ဒါကတော့လွတ်လပ်ခွင့်စုဆိုင်ရာမြန်မာနိုင်ငံတမကြီးဦးကျော်မိုးထွန်းကိုစုပေးကွဲကိုကိုတိုင်တက်ရောက်ပြီးတော့တည်င်းယူခဲ့တဲ့မတ်ဤတန်စင်ကနေပြီးတော့တွေ့ဆုံမေးမြန်းပြီးတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့စစ်ကောင်စီကနေပြီးတော့ထောင်တွေကနေလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းမှာပဲပြန်ပြီးတော့အဖမ်းခံရတဲ့အကြောင်းတည်င်းကိုတင်ဆက်ပေးကြပါမယ် ဆီယနာတိန်နာကိုစန့်ကျင်ဆန္ဒပြတဲ့ကိစ္စနဲ့ဖမ်းဆီးထိန်သိမ်းပြီးတော့ထောင်ဒဏ်ချမှတ်ထားတဲ့သူတွေကိုစစ်ကောင်စီဘက်ကတနင်္လာနေ့ကနေစပြီးတော့ပြန်လွှတ်ပေးနေပေမဲ့တချို့ကတော့ဒီလွှတ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးနေပါတယ်ဒီပေါ်မှာတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်ပြန်ပြီးတော့ဖမ်းခံလိုက်ရတဲ့သူတွေရဲ့မိဘတွေကတော့ထတ်တိုးပုံမာတွေနဲ့ရင်ဆိုင်ရတော့မယ်သူတို့ကလေးတွေအတွက်ပို့ပြီးတော့မှစိုးရိမ်မိတယ်လို့ VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်
နိုင်ငံရေးအစိုးရတွေအကြမ်းဖက်အုပ်စုတွေရဲ့လွှတ်ဆော်မှုနဲ့တရားရုံးအသီးသီးမှာတရားစွဲဆိုခံရအရေးယူခံရသူအယောက်4000ကျော်ကိုပြန်လွှတ်ပေးလိုက်ပြီလို့စစ်ကောင်စီကကြေညာခဲ့ပေမဲ့ညပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေအများအပြားရှိနေတာပါလွှတ်ပြီးမှပြန်ဖမ်းတဲ့အခြေအနေကိုနားမလည်နိုင်ဖြစ်မိတယ်လို့ဖမ်းဆီးခံရသူတွေရဲ့မိခင်ကပြောပါတယ
်မဟုတ်ခင်မလွှတ်ပါနဲ့သူတို့တွေ6လဖြစ်နေပါပြီအမီတို့လည်းပြင်မရနေပြီလေမြန်မာလေလာပြပြီးတော့ပါလို့ကြာလာပြန်ဖမ်းနေပြီးအမှုတွေဖတ်တတ်တယ်ပြန်တိုင်းနေမလို့လည်းအတိအကျကားခင်းမြန်ခါတဲ့အခန်းလေးပြအတိအကျအမှုကြပြီးနောက်ကဘုံပြန်ဖမ်းနေတာလေအတိလိုပဲဒီပါတယ်လည်းပူဆွေးနေကြတာပဲ
ပြန်ပြီးဖမ်းဆီးခံရသူတချို့ဟာပုံမိုပြင်းထန်တဲ့ဥပဒေပုံမှားတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်ချေရှိတယ်လို့လည်းအမြင်ဖော်လိုတဲ့ရှိနေတူက VOA ကိုပြောပါတယ်အင်းစိန်မျိုးတွေကဖမ်းဆီးခံရသူအများစုကပုံမှားတက်တွေနဲ့ဆွဆွဲခံရဖို့များတယ်လို့သတင်းတွေထွက်ပေါ်နေကြောင်းလဲဖမ်းဆီးခံရသူတူရဲ့အိမ်သားယောက်ကပြောပါတယ
်မမေတွင်ကမမေရတနေတယ်သူ့ကိုနှစ်ခါပထမတစ်ခါလည်းအဲ့လိုပဲလွတ်မယ်ဆိုပြီးတန်းစီအရင်းထဲမှာပြန်ခေါ်သွားတယ်နောက်တစ်ခါကျတော့ထောင်ကူကအရှင်ကြီးကိုယောက်ျားကြီးကပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါနေမောင်မိသားစုနေနေရတယ်ခံစားရတယ်ပေါ့အမိအနေနဲ့ကျတော့ဒါကြီးအစိတ်ထိတ်ဆိုင်မှာပေါ့နော်ဟိုကိုအောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးနေလို့ရအောင်လေလွတ်ပြီးလွတ်ပြီးလွတ်ပြီးတော့ထုတ်ပြီးသေးအရှင်ယောက်ျားကြီးကပြန်ခေါ်သွားတော့ခံစားချက်ကတော့အစင်မတည်ဘူးပုံမှန်ထက်ကမှာတယ်1 2 2ပေါ့နော်အဲ့ဒါပြန်ခေါ်သွားတာသူတို့ရေလူမာပြီးတော့လွတ်လိုက်တာပါအမှန်ရေလွတ်မယ်လည်းမပါဘူးဆိုပြီးတော့အဲ့လိုမိသားစုနဲ့အောင်ပြုတ်ခွင့်နေရတယ်လေပြန်ခေါ်သွားတာ
ဖမ်းဆီးခံရသူအများစုဟာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 905 ကကြီးနဲ့ဖမ်းဆီးခံရတာများပြီးအချင်းထောင်ထဲရောက်မှတခြားပုံမှားတွေနဲ့ထတ်တိုးရင်ဆိုင်နေရတာတွေလည်းရှိပါတယ်။စစ်ကြောရေးမှစစ်ဆေးမြေမြန်တို့ကလည်းရိုက်နှက်မှုတွေရှိကြောင်းမနေ့ကပြန်ပြီးဖမ်းဆီးခံရတဲ့ရွှေပြည်သာမျိုးနယ်ကကျောင်းသားတူရဲ့မိခင်ကရင်ဖွင့်ပါတယ
်။ဒီပြန်လို့တော့သုံးလုံးနေရကိုတော့ပါဆိုပြောလို့မရှိသေးဘူးလာပြီးခေါ်သွားတယ်။စစ်ကြောရေးမှသူ့ကိုမေးချက်ထားတယ်ပေါ့နော်။ကြောက်တဲ့သွားသူထားတဲ့ခါကျသူ့ညီလေးကိုရှိလာတော့မှမင်းရဲ့တာမကြီးနိုင်ပါဘူးကြောင်းလို့တဲ့အဲ့လေမှာတော့ပြီးနေတယ်သူ့ကိုတနက်တွေကကုစားလို့လေဒါဟောတဲ့ဒီအခုလေခွဲပြပါလားတဲ့ဟာတယ်လေမှာပြီးခဲ့တာလေအဲ့လိုလေပြောရပါသေးတယ်နောက်ပါနေလာပြီးတော့ပြန်ထမ်းသွားတော့
ထင်ရှားတဲ့ rock အဆိုတော်ဇဝင်းထုတ်ရဲ့တားဖြစ်သူအဆိုတော် Ito ဆိုရင်လေမနေ့ကညပိုင်းကနေအိမ်ကိုပြန်ရောက်လာပြီးဒီကနေ့မနက်မှာတော့သက်ဆိုင်ရန်ကပြန်လည်ခေါ်ယူသွားတယ်လို့မိသားစုနဲ့နီးစပ်တဲ့အတိုင်းဝန်းကတဆင့်သိရပါတယ်။ဒါ့အပြင်သရုပ်ဆောင်အင်ဒရာကျော်စင်လူမှုကွန်ရက်မှာထင်ရှားသူမဝင်းမင်းတန်းတို့လည်းလွတ်မဲ့ဆိုပြီးတော့စီးရင်ထဲမှာပါတယ်လို့သိရပေမဲ့ခုချိန်ထိမလွတ်မြောက်သေးဘူးလို့သိရပါတယ်။ဒီလိုအခြေအနေကြောင့်လည်းပြန်လည်လွတ်မြောက်လာသူတို့ချို့ဟာနေအိမ်တွေမှာမနေရဲပဲတိမ်းရှောင်နေကြတဲ့သူတွေလည်းရှိပါတယ်။စစ်ကောင်စီဘက်ကတော့စူပူဆန္ဒပြသူတွေထဲမှာပါဝင်ပြီးရေယူခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်419ရာပြန်လွှတ်ပေးလိုက်တယ်လို့အော်တိုဘာလ18ရက်နေ့နေ့စဉ်နဲ့ထုတ်ပြန်ထားပါတယ်။ပြည်သူလူထုရဲ့နှလုံးစိတ်ဝမ်းအေးချမ်းစေဖို့နိုင်ငံတော်အတွင်ပြစ်မှုဆိုင်ရာအမှုတွေကိုပိတ်သိမ်းပြီးတရားစွဲဆိုခံရသူအယောက် 4320 ကိုပြန်လွှတ်ပေးလိုက်ကြောင်းဒီကြေညာချက်မှာရေးသားထားတာပါ။
ဒါကတော့စစ်ကောင်စီကနေလူငင်းချမ်းသာကွင်းနဲ့ပြန်လွတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းမှာပဲထတ်တိုးပုံမှန်တွေနဲ့ပြန်ဖမ်းခံရတဲ့တဲ့ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ G7 ဝန်ကြီးအဆင့်အစည်းအဝေးမြန်မာစစ်အစိုးရကိုမဖိတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသုံးသက်ချက်တွေကိုမေးမြန်းထားတာကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီကို G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးကိုတက်ခွင့်မပြုဖို့အင်ရှင်ဗြိတိန်နိုင်ငံကဆုံးဖြတ်လိုက်တာကတော့မြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်နေကြပါတယ်။ဒီစင်မာမှာလုပ်မဲ့ G7 အာဆီယံနိုင်ငံသားရေးဝန်ကြီးများစည်းဝေးဘက်မှာတော့မြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံသားရေးဝန်ကြီးကမနေ့တုန်းကဗြိတိန်လွှတ်တော်မှာပြောခဲ့တာပါ။မြန်မာမပါဘဲနဲ့အာဆီယံကလည်းတက်ဖို့သဘောတူခဲ့တာကတော့ထူးခြားတာအပြင်ဘလို့များတုံ့ပြန်တက်ရောက်မှုတွေရှိပါမလဲ။ Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer နဲ့ယူရိုဘာမာရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ချောင်ဝေတို့ကိုဥဝင်းမင်းကမေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဂျီတင်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ် Mark Farmer ကအခုလိုဆက်ရှင်းပြပါတယ်
။ We are really pleased that the British government has made this ဒီမှာစစ်တပ်ကူ G7 နဲ့ ASEAN စီဝေးမဖိတ်ဖို့ဗြိတိသျှဆွေကဆုံးဖြတ်လိုက်လို့တကယ်ကိုကျေနပ်အားရမိပါတယ်။ G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးခုနှစ်နိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလွန်ကိုထင်ရှားကြော်ကြားရေးပါတဲ့အဖွဲ့ကြီးပါ။အဲဒီတော့မြန်မာစစ်တပ်ကူတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်စဝါယူကိုဖြစ်သွားမှာ။ဒါကြောင့်မလို့လေသူတို့ကမဖိတ်ဖို့ဗြိတိသျှဆွေကိုကျွန်တော်တို့တွန်းအားပေးခဲ့တာပါ။နောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကို ASEAN ကလည်းလက်ခံပါတယ်
။အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှလဲဥဟန်ချောင်ဝေကအခုလိုရှင်းပြပါတယ
် The UK အနေနဲ့မဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကပြချင်လို့မဖိတ်တာဖြစ်လိုက်မယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တော့မြင်ပါတယ်ဘာကြောင့်လဲဆိုရင်တနိုင်ငံနဲ့တနိုင်ငံဒီဆက်သွယ်ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတ်တာတော့အဲ့ဒီအလဲထားမရှိကြဘူးသူတို့ကနိုင်ငံကိုပဲအတိမပြုတ်တယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမပြုတ်နေတယ
်အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေးရမှာမတ်ဖာမနာကအခုလိုထောက်ပြပါတယ
် It's another blow for the military coming just after
ဒါကအာဆီယံကလည်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုထိပ်သီးပွဲမဖိတ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လို့ဖြစ်သွားပါတယ်မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုတဲ့အပေါ်မှာဆရာနာသိမ့်ပြီး၈လကျော်ကြာမှနိုင်ငံတကာအနေနဲ့ပို့ပြီးပြင်းထန်တဲ့ပြားပေးမှုဆလုပ်လာတာကိုနောက်ဆုံးမြင်လာရတာပါမြန်မာစစ်တပ်ကတရားဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတညီတညွတ်ထဲကိုပြလိုက်တာပါ
ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာဦးဟန်ချောင်ဝေကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးဒါပေမဲ့သတ်မတော်အတွက်ကတော့သူတို့ကတော့အဆက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူဟာဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပင်မယ်သူတို့ကဖိအားကသူတို့ပေါ်မှာလာထိတယ်ဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘုမဖိတ်ဘူးဆိုတဲ့နေရာမှာတင်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြင်းစီးပွားရေးရတက်ရောက်နိုင်မှာလည်းမတ်ဖာမနာကထောက်ပြပါလေ
There won't be any short-term economic impact
စီးပွားရေးအရာရည်တူမှာတော့တက်ရောက်မှုသိမ်းမရှိနိုင်ပါဘူးဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့ ASEAN ကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့သတင်းပါ။ဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးယင်းနှိမ့်ညွှန်းနှံမှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါ။ကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လုချင်ကြမှာမဟုတ်ပါဘူ
း။ဒီပေါ်ဦးဟန်ချောင်ဝေကလည်းသဘောတူလိုက်ပြီးအာဆီယံနဲ့မြန်မာရှေ့ဆက်ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ပြပါတယ
်။အာဆီယံဥက္ကဋ္ဌအပြောင်းအလဲဖြစ်တဲ့နေရာမှာသူတို့ကလည်းအထူးကိုယ်စားလှယ်ကိုကမ္ဘောဒီးယားကတက်လာလေဆိုရင်သူ့အတွက်ပုံပြီးမှနေတာမလားဆိုအဲ့ဒါစဉ်းစားထားချင်းစဉ်းစားတာရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိတယ်ကမ္ဘောဒီးယားဆိုသူတို့နည်းနည်းပိုစိတ်ချမလားလို့အဲ့လိုမျိုးစဉ်းစားမိတယ်ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူ
းတကယ်တော့မြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာပြပဖီးယားတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ
်။ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ20ရက်နေ့ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့မိခင်လောင်းနေနဲ့ COVID-19 ရောဂါအကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။မိခင်လောင်းနေကို COVID-19 ကာကွယ်ဆေးထိုးဖို့ဆရာဝန်တွေနဲ့ဝင်းဆွဲဆရာမတွေကတိုက်တွန်းနေပါတယ်။အင်္ဂလန်နိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဌာနရဲ့ဂိမ်းကဏ္ဍတွေအရဆိုရင်COVID-19 အသေးအတန်လူနာတွေရဲ့၅ပုံတစ်ပုံဟာကိုဝင်ဆောင်အမျိုးသမီးတွေဖြစ်တယ်လို့ဆိုပါရယ်ကိုဝင်ဆောင်ထားရတဲ့အချိန်မှာ virus ကြောင့်အပြင်းထန်ဖျားနာနိုင်ခြင်းမြင်မာတဲ့အတွက် COVID အရေးပေါ်ကုသခန်းတွေမှာတော့ကိုဝင်ဆောင်အမျိုးသမီးတွေများလာမှာကတော့စိုးရိမ်စရာဖြစ်နေပါတယ်ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြထားပါတယ
်တန်းငယ်လေးကိုဘီကိုဩဂုလတုန်းကမွေးဖွားခဲ့ချိန်မှာသူ့ကိုပွေဖက်ဖို့မိခင်ဖြစ်သူ Galsin Rod တယောက်အနားမှာမရှိမနေခဲ့ပါဘူးသူမကိုယ်29ဘက်မှာကိုဗစ်ကြောင့်အကြီးအကျယ်နာမကျန်းဖြစ်ခဲ့တာကြောင့်ရက်ရှည်မေ့မြောခဲ့ပြီးသတိရလာချိန်မှာတော့ကလေးကိုမွေးဖွားခဲ့ပြီးဖြစ်ပါတယ
်
ကျမခေါင်းထဲဘာဖြစ်ခဲ့တယ်ဆိုတာပြန်စဉ်းစားလို့ကိုမရဘူးမိသားစုဝင်တွေပြန်ပြောပြတဲ့အတိုင်းဆိုရင်ကျမရက်ရှည်သတိလစ်ပြီးတော့မေ့မြောနေခဲ့တယ်အရာရာကိုပြန်မှတ်မိနိုင်မှုခက်ခဲလွန်ပါတယ်
Ross တို့အခုတော့ COVID ကာကွယ်ဆေးမထိုးမိခဲ့တာကိုနောင်တရနေမိပါတယ
်
ရရှိသတိလေးမေမျောပြီးတော့တေလူမျောပါဖြစ်တာမျိုးဖြစ်တာမို့တော်တော်လေးစဉ်းစားသင့်ပါတယ်ကျမတို့အခုပဲကာကွယ်ဆေးထိုးပါတော့မယ
်လက်ရှိစီးရင်စရာတွေအရ COVID အသေးအတန်လူနာတွေရဲ့20%ခန့်တော့ဟာကာကွယ်ဆေးထိုးမထားတဲ့ကိုယ်ဝန်ဆောင်မိခင်တွေဖြစ်ပါတယ်တာဖာမီရဲ့အကြံပေးနဲ့တော်ဝင်ကောလိပ်တာဖာမီရဲ့ဌာနရဲ့ဒုကရဒေါက်တာဂျွန်မော့ဖီကတော့အခုဆိုရင်ကိုဝန်ဆောင်အမျိုးသမီးတွေကိုဗစ်ကာကွယ်ဆေးထိုးဖို့လိုတယ်ဆိုတဲ့အထောက်အထားတွေခိုင်ခိုင်လုံလုံရထားပြီလို့အခုလိုပြောပါတယ
် Pregnancy especially later in pregnancy
ကိုဝန်ဆောင်တွေကိုဗစ်ဖြစ်ပြီးဆိုရင်အထူးသဖြင့်ကိုဝန်ရင့်တဲ့အချိန်မှဆိုရင်ပိုးပြီးတော့ပြင်းပြင်းထန်ထန်ခံစားရမယ့်အန္တရာယ်ရှိတယ်ဆိုတာကျမတို့သိလာပါပြီဆေးရုံမှာစီးရင်သွင်းပြီးတော့ဘလို့ကိုဝန်ဆောင်ကာလမှာပဲဖြစ်ဖြစ်ကာကွယ်ဆေးထိုးရပါမယ်မွေးဖွားစင်မှာရောကိုဝန်ဆောင်စင်မှာရောဘလို့ကိုဝန်ဆောင်ကာလမျိုးပဲဖြစ်ဖြစ်ကာကွယ်ဆေးထိုးခြင်းအပြင်အာနယ်တိုးမလာတဲ့အထောက်အထားတွေကိုပို့ပို့ပြီးတော့တွေ့ပါမယ
်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့အိုလီဗီယာဘက်စတွန်ကိုဆေးရုံတင်လိုက်ရပါတယ်အဲ့ဒီတုန်းကတော့ကိုဗစ်ကာကွယ်ဆေးမပေါ်သေးပါဘူးကလေးငယ်နောက်ထပ်မကြီးထွားတော့တာကိုစမ်းသပ်တွေ့ရှိခဲ့ရပြီးရေမွာပေါက်ဖို့အခြေအနေလည်းမရှိတာကြောင့်ကလေးအတွက်အန္တရာယ်ရှိနေပါတယ်
The baby could be stillborn. So at that point, they then said, right, we're going to...
ဒီတဲ့အတိုင်းကလေးကိုမွေးဖွားမယ်အနေထားပါ။အဲ့ဒီခြေထေမှာသူတို့ကမွေးမလားလို့ပြောပါတယ်။ကလေးကို48နာရီအတွင်းမွေးထုတ်ဖို့ဆုံးဖြတ်လိုက်ကြတော့ Jude ကို36ပတ်နဲ့မွေးခဲ့ရပါတယ်
။ကိုယ်ဆောင်မိခင်တွေအတွက် COVID ကာကွယ်ဆေးထိုးမထိုးဆုံးဖြတ်ရတာစိတ်ရှုပ်စရာပါ။ဒါပေမဲ့လည်းဆရာဝန်တွေအကြံပေးတာကတော့ရှင်းပါတယ်။ကိုယ်ဆောင်မိခင်တွေကာကွယ်ဆေးထိုးနိုင်တယ်ထိုးသင့်တယ်ဆိုတာပါပဲ။ကိုဗစ်ကာကွယ်ဆေးထိုးရခြင်းအပြင်မိခင်နှစ်ကလေးအတွက်အန်ဒရီပုံမများသွားပဲမွေးဖွားခက်ခဲတဲ့အန်ဒရီကိုပါရှောင်ကောင်းရှောင်လာနိုင်တယ်လို့ဆရာဝန်တွေကပြောကြပါတယ်ခင်ဗျာ
မိခင်လောင်းနေကိုကိုဝင်ဆောင်ဒီမိခင်လောင်းနေနဲ့ပတ်သက်ပြီးတော့ COVID-19 ကာကွယ်ဆေးထိုးဖို့ဆေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းကိုအောင်မြတ်သူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့လူလူနဲ့ကျန်းမာရေးအစီအစဉ်အရင်ဆုံးနားဆင်ရအောင်ပါCOVID-19 ကပ်ရောဂါထိန်းချုပ်ရေးနဲ့အသက်အန္တရာယ်ထိအခြေအနေမဆိုးဖို့အတွက်ကတော့ကာကွယ်ဆေးထိုးတာကအထူးထျောက်တဲ့နည်းလမ်းဖြစ်ပါတယ်။ဆေးရနည်းတင်ပြည့်ဝဖို့ဆိုရင်တော့ကာကွယ်ဆေးကိုစိတ်ချရတဲ့အဖွဲ့အစည်းတွေကနေတဆင့်ဆေးပတ်ပြည့်အောင်လို့ထိုးဖို့လိုအပ်နေတာပါ။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင်။
ကိုဗစ်ရောဂါကူးစက်ပြန်မှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာကာကွယ်ဆေးထိုးနိုင်ခြင်းဟာအလွန်အရေးပါတဲ့ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပါတယ်။ကာကွယ်ဆေးထိုးနိုင်တဲ့နေရာမှာလည်းထိုးနိုင်တဲ့ကာကွယ်ဆေးအမျိုးအစားပုံမူတည်ပြီးတပ်မတ်ထားတဲ့အကျဉ်းရေးပြည့်အောင်ထိုးနိုင်ပေးဖို့လိုရဲလို့ UNICEF မှကိုချိန်စပယ်ရှယ်လစ်တူဖြစ်သူဒေါက်တာနေမီသူကအခုလိုပြောပါတယ်
။ဒ
ီမိထိုးနိုင်ရတဲ့ကာကွယ်ဆေးအမျိုးအစားလိုက်သူ့မှာသတ်မှတ်ထားတဲ့အချိန်ရှိပါအဲ့အချိန်ကိုအပြည့်လောစင်ထိုးဖို့လိုပါတယ်အဲ့တော့ဟိုကကျွန်တော်တို့မြန်မာပြည်မှာအခုထိုးကြတဲ့ကိုဗစ်ရှိကာကွယ်ဆေးဆိုပါဆိုဒါဆိုကိုဗစ်ရှိကာကွယ်ဆေးဒီနှစ်ချိန်အပြည့်ထိုးဖို့လိုပါတယ်ဒါဆိုရင်သူ့သတ်မှတ်ထားတဲ့အချိန်လိုက်အချိန်ပြည့်ထိုးပြီးထိုးဖို့လိုပါတယ်အဲတချို့နိုင်ငံတွေမှာတော့ကျွန်တော်တို့စပြီးတွေ့ပါခုမှအမေရိကန်မှာပေါ့နော်ဒီ Pfizer vaccine ကကျွန်တော်တို့နောက်ထပ်တစ်ချိန်အဲဒီ booster အနေနဲ့ထပ်ထိုးလို့ရဲဆိုပြီးတော့သူတို့ထိုးနိုင်နေတာရှိပါတယ်အဲ့တော့ဒီကာဝယ်ဆေးနဲ့ပတ်သက်ပြီးတော့လေ့လာမှုတွေကလည်းစဉ်ဆက်မပြတ်လုပ်နေကြပါတယ်အဲ့တော့ဒီတွေးရှိလာတဲ့သုတေသနရလက်တွေနဲ့ဒီဒီ recommendation ပေါ့အကြံပြုချက်တွေအားလည်းပဲအခြေအနေတွေဒီဒီဒီဒီကျွန်တော်တို့ဟိုဒီကျန်းမာရေးပညာရှင်တွေကထုတ်ပြန်ပါလိမ့်မယ်။အဲ့ကြလို့ရှိရင်တော့မူဝါဒအားလည်းပဲပြောင်းလာပါလိမ့်မယ်။အဲ့မူဝါဒပြောင်းလာပြီဆိုတော့အဲ့ကြရင်တော့ကျွန်တော်တို့ကပြောင်းလာတဲ့တယောက်လိုက်နာကြမလို့ပါ။လောလောဆယ်မှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာထိုးနေတဲ့ကာဝန်ဆေးတွေကနှစ်ချိန်ထိုးဖို့တတ်မှတ်ထားတယ်ဆိုရင်ကျွန်တော်နှစ်ချိန်ထိုးထားပြီးတော့ကျွန်တော်တို့နှစ်ချိန်ပြည့်အောင်ထိုးထားဖို့လိုအပ်ပါတယ်
။ကိုဗစ်ကာဝယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်တွေကအတိအပြတိုက်တွန်းနေကြပါပါ။ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ယောဂကုသခံရဖို့ရာခိုင်နှုန်းနေစေပြီးယောဂကုသခံရမယ်ဆိုရင်လည်းနောက်ဆက်တွဲစုစုတွေရဲ့ပြဋ္ဌာန်းမှုကိုရောကြစေတယ်လို့ဒေါက်တာနေမေတူကရှင်းပြပါရယ
်ဒီကမ္ဘာလုံးဆိုင်ရာကိုဗစ်နဲ့နီးကပ်ယောဂကြီးကိုကျွန်တော်တို့နှင်းနှင်းတိုက်ခိုက်တဲ့အခါမှာဒီကာဝယ်ဆေးတွေဟာအဓိကလက်နက်တစ်ခုအဖြစ်လဲပါဝင်ပါတယ်ဒါကြောင့်မလို့ပြည်သူလူထုအနေနဲ့ဒီကာဝယ်ဆေးကိုအဲခွင့်ရရာတော့မှထူထားစေချင်ပါတယ်အဲပြီးလို့ရှိရင်အချိန်ပြည့်လဲထူထားစေချင်ပါတယ်အဲနောက်တစ်ခုကတော့ဒီကာဝေးစီထိုးထားခြင်းအပြင်ဒီဗိုင်းရပ်စ်ရဲ့နောက်ထပ်ပြန်ပွားမှုနောက်တစ်ခါဗိုင်းရပ်စ်ရဲ့အသွင်ပြောင်းမှုဒီဗိုင်းရပ်စ်အသွင်ပြောင်းပြီးတော့လူဒီဗိုင်းရပ်စ်ရဲ့လူပေါ်မှာဒုက္ခပေးမှုလူတွေပေါ်မှာဒုက္ခပေးမှုဒါတွေအားလည်းပဲကာဝေးစီထိုးထားမယ်ဆိုလို့ရှိရင်ရော့သွားမှုရော့သွားမှုဖြစ်ပါတယ်ဒါကြောင့်မလို့ကာဝေးစီထိုးထားခြင်းဒီမိမိကိုယ်လည်းကာဝေးနိုင်တယ်နောက်ထပ်ပြန်ပွားပြီးတော့ဗိုင်းရပ်စ်ကနေပြီးတော့အသွင်ပြောင်းပြီးတော့လူတွေပေါ်မှာပိုဒုက္ခပေးနိုင်တဲ့စွမ်းအင်တွေလည်းရော့သွားအောင်ကာရော့သွားအောင်အကျိုးပြုနိုင်ပါတယ်
ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ယောဂကုသခံရဖို့ရာခိုင်နှုန်းနှဲသွားစေပဲဆိုပေမဲ့ယောဂကုသခံရဖို့အခွင့်အရေးရှိနေသေးတယ်ဆိုတာကိုတော့သတိပြုဖို့လိုပါတယ်။ကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အချိန်ရည်ပြည့်မီအောင်ထိုးနှံပေးဖို့လိုပြီးကာဝယ်ဆေးထိုးနှံပြီးတဲ့အခါမှာလည်းကာဝယ်နည်းလမ်းတွေကိုဆက်လက်လိုက်နာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာနေမီတို့ကပြောပါတယ်
။ကာဝယ်ဆေးအပြည့်အဝထိုးထားပေးမယ်လည်းပဲမိမိမှာတဆင့်ကိုဗစ်ဒီဗိုင်းရပ်စ်ကိုဒီဆက်လက်မကူးစက်နိုင်အောင်ဆိုဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ် -19 ယောဂကာဝယ်နည်းလမ်းတွေဖြစ်တဲ့လက်စည်းတာရောက်ရတဲ့ခက်ခွာခွာနေတာမျက်နှာနဲ့နှာခေါင်းစီမတ်တက်တာဒါတွေကိုဆက်လက်ပြီးတော့ကျင့်သုံးပေးပါနောက်တစ်ခါကျွန်တော်တို့ကာဝယ်ဆေးရထပ်လောင်းပြပြောရရင်တော့ကာဝယ်ဆေးထိုးဖို့အခွင့်အရေးရလာပြီဆိုတော့ကာဝယ်ဆေးကိုအချိန်ပြည့်ထိုးပေးပါဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာကာဝယ်ဆေးထိုးနိုင်တဲ့အနေထိုးပြီးသားလူကြီးရတယ်တိတ်မများသေးပါဘူးကျွန်တော်တို့ကာဝယ်ဆေးကိုလူများထိုးထားနိုင်လေဒီယောဂါရဲ့နောက်ဆက်တွဲတွေထပ်ပြီးတော့ပြန့်နှံ့တာတွေကိုကျွန်တော်တို့ကကာကွယ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့လူတိုင်းကာဝယ်ဆေးကိုဗစ် -19 ယောဂါကာဝယ်ဆေးကိုရတဲ့ခွင့်ရကိုအပြည့်အဝသုံးပါအပြည့်ပြည့်ထိုးပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနှံတဲ့အခါမှာလည်းကာဝယ်ဆေးတွေကိုကိုချိမပြတ်အောင်တည်ယူပို့ဆောင်ထိမ့်သိမ်းထားနိုင်တဲ့စိတ်ချရတဲ့အဖွဲ့အစည်းတွေကရရှိတဲ့ကာဝယ်ဆေးကိုသာထိုးနှံသင့်တယ်လို့ဒေါက်တာမင်းပြည်သူကအခုလိုကြံပေးပါတယ
်ဒီနေရာမှာကျွန်တော်တစ်ခုဖြစ်ဆက်ပြောချင်ပါတယ်အဲ့ဒါကတော့ဘာလဲဆိုတော့ကာဝယ်ဆေးသူလောင်းတဲ့ရေကက်တတာနော်အဲ့တော့ကာဝယ်ဆေးသူလောင်းတဲ့ရေကက်တတာတွေကကျွန်တော်တို့အိမ်မှာသုံးတဲ့အိမ်သုံးရေကက်တတာတွေနဲ့မတူပါဘူးကာဝယ်ဆေးအတွက်လိုအပ်တဲ့အပူချင်းကိုတောက်လျှောက်သင်တည်ထားနိုင်တဲ့အာမခံချက်ရှိတဲ့ရေကက်တတာမျိုးလည်းဖြစ်ပါတယ်ဖြစ်တယ်ပါအဲ့တော့ကျွန်တော်တို့ဈေးွက်ထဲမှာရလာတဲ့ကာဝယ်ဈေးတွေကဒီလိုအည်သွေးမြင့်တဲ့အည်သွေးပြည့်ဝတဲ့ရေကက်တတာတွေထဲမှာထင်းထင်းထားသလားကျွန်တော်တို့ဒီကိုမထိုးနှံပေးခင်မှာတတ်မှတ်ထားတဲ့အပူချိန်မှာအမြဲတမ်းထင်းထင်းထားခဲ့သလားဆိုတာလည်းကျွန်တော်တို့ကသတိပြုတင်ပါတယ်အဲ့တော့ဈေးွက်ထဲမှာအလွယ်တကူရတဲ့ကာဝယ်ဈေးတွေကဒီလိုမျိုးအပူချိန်မှာထိသိထားပြီးမှကုရှိရောက်လာသလားမရောက်လာလို့ဆိုတာပဲကျွန်တော်သတိပြုတင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်မှုတစ်ခုဖြစ်တာကြောင့်ဆေးချရတဲ့ဖွဲ့စည်းတွေကနေတစ်ဆင့်သတ်မှတ်ထားတဲ့အချိန်ကြီးပြည့်ပြည့်အောင်ထိုးနေရင်ကိုဗစ်ရောဂါကူးစက်ပင်ပေါက်မှုကိုကာဝယ်ထိချုပ်တဲ့နေရာမှာတိတိယောက်ယောက်ပါဝင်ဆောင်ရွက်လို့ရတဲ့အကြောင်းသတိပြုထားကြပါမယ်ကျေးဇူးတင်ပါပါ
ကိုဗစ် -19 ကာယောဂါထိန်းချုပ်နိုင်ရေးကာကွယ်ဆေးထိုးတာကတော့အထူးထိရောက်တဲ့နည်းလမ်းတွေဖြစ်တယ်ဆိုတာကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်ကနေပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဥကျော်စန်းသာတင်ပြထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။လက်ရှိအကြက်တဲတွေကျော်လွှားရေးနဲ့တိုင်းရင်းသားတို့ရဲ့အခမ်းကဏ္ဍဖြစ်ပါတယ်။ မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘလို့အခြေအနေရှိပါသလဲ။သူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်ရေးပါပြီးတော့ဘာတွေဖြစ်လာနိုင်ပါသလဲ။မြန်မာနိုင်ငံကတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဥမမောင်စိုးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်။
နောက်ဆုံးမြင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥတ္တမှုတဲမှာတိုင်းရင်းသားတွေရဲ့ပါဝင်မှုနဲ့ပတ်သက်ပါတယ်။တိုင်းရင်းသားဆွဲနေရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာ။သူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလား။သူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလား။ဒီလူမျိုးစုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဥတ္တမှုနဲ့ပတ်သက်တဲ့သူရဲ့သဘောထားသူရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မလွှတ်နေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့အရသာဆိုရရေဒီကောက်ပွဲတက်လာအရသာဆိုရရေတက်တယ်နော် EU ရေပေါင်းစုံတဲ့ဒီညဉ့်ညဉ့်ဆွေးနွေးပွဲအလွှတ်နေတဲ့အချိန်ကာလဖြစ်တယ်အဲ့တော့2021ဒီဖေဖော်ဝါရီလနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်နေဖို့ကတော့အဲနဲ့တော်တော်လေးစဉ်းစားသွားရတဲ့ပြဿနာဖြစ်တယ်။ဘာလို့လဲ။ညီငယ်လူငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားရတဲ့အနေအထားမျိုးဖြစ်တာပေါ့။နောက်တစ်ခုကတိုင်းလာလက်နဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တောင်းကလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးတမလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်ကလည်းညီငယ်ကြီးလုပ်ငန်းရှင်ပေါင်းနေတာတစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူမှုဆန္ဒပြမှုတွေကနေလက်နက်ကင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်။
ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအခြေအနေမှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလားအဲ့လိုဆိုရင်သူတို့တော့ဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါစေဒီချင်းတွေက
အဲသူတို့အခွင့်အခါကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
သူတို့စစ်တောင်းစီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီအခြေအနေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြင်းလက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့ကမျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလားလို့ဒေသတွေကဒီနေ့အခြေအနေမှာဘာမှမပါလို့လဲမလို့မလို့ဆိုတာကတော့သူကနောက်အတနောက်ဖက်ကေကိုဥသိမ်းစင်ဆိုတာခေပေါ်အခုနာဆန်ကစကောင်စီအန်ဒီအနာယူရခေကောသူတေတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တိုင်းလားလက်နက်ကင်နေဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ပြည်နယ်ဒီမှာရှိတဲ့ဒီတည်သူရဲ့လှုပ်ရှားမှုဥမာဆိုကြာနော်ချင်းပေါ့ဒီပြည်ထောင်လှုပ်ရှားကြတယ်အဲ့ဒီလူမှုဆန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်တုံးကတော့တော်တော်လေးထူးခြားတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူးခြားဘူးဆိုပေမဲ့ခရီးနဲ့ချင်းကတော့တော်တော်လေးထူးခြားတယ်ဘာလို့ဆိုတော့လက်နက်ကိုင်ပြီးခဲ့တဲ့10စုနှစ်အတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လက်နက်ကိုင်တိုက်ပွဲမရှိတော့နေပါလားပေါ့နော်မရှိတော့နေပါနေပြီးတော့လက်နက်ကိုင်တိုက်ပွဲဖြစ်လာတဲ့အခါကျတော့အထူးခြားဖြစ်စဉ်ကိုပြောရပါမယ်အဲ့တော့ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တခွေချင်းအနေနဲ့ကတော့သူ့အနေအထားနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆက်ကကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကိုင်တွေနဲ့အပြည့်အဝရေးရတိုင်းသာလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းထူပေးဖို့ရတော့အစင်းသိရှိနေလိမ့်မယ်လို့ထင်ပါတယ်
စစ်ကောင်စီအနေနဲ့တိုင်းရင်းသားတွေလူကျင်တဲ့အခွင့်အရေးတချို့ကိုပေးဖို့အစီအစဉ်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတည်းတရားစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံးဆွေးနွေးဖို့တော့ကျွန်တော်သူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ရခိုင်မအေဟိုရက်တက်ဝဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲ office day ဝင်အခွင့်အလမ်းမှုတောင်အေရဲ့လုပ်ပိုင်ခွင့်ကတော်တော်များများရခိုင်မရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူဒီမှမှထိချုပ်နေအောင်စူးစမ်းတယ်ဆိုတဲ့စွစွချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလလို့တော့ပြောပါမယ်ဟုတ
်ကဲ့ဆိုတော့ဒီဖက်မှာကြည့်မယ်ဆိုရင်NUG နဲ့ CIPH ကလည်းပဲတိုင်းရင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်။အဲ့ဒါကောတိုင်းရင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်မှာလဲ။သူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CIPH ဘက်မှပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်မှာလားခင်ဗျာ
။လို့တဲ့ NUG နဲ့ PDF ကတော့ကျွန်တော်ထင်တဲ့ NUG နဲ့လည်းကတော့စဖွဲ့စားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတာတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာ။နော်အရင်တော့ကဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနေကနေသားရှိမလားဆိုတာကိုတို့ရဲ့အဲလုံနေဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့၅နှစ်ကာလအတွင်းမှာ NLD ဆိုတဲ့အနေနဲ့တိုင်းသားတွေတိုင်းသားပါတီနဲ့ဆက်ဆံရင်းမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးလေအဲ့ဒါကိုပြောင်းပြန်လာပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ်
ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာတဲ့အင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါဘူးဆိုဒီတိုက်ပွဲအလုံးကိုထွန်းချွန်ကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစားတယ်လို့ပြောလို့ရမှာခင်ဗျအ
ဲ့လောလောဆယ်ကတော့လက်နက်ကင်တိုက်မယ်ဆိုအယူဆတော့လွှမ်းနေတယ်ဗျာကျွန်တော်တို့အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥပဒေရင်းကောက်မှုဥပွဲဝင်ကြီးလို့ကအတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတပီလန်းညောင်းကိုပဲယုံကြည်ကြတယ်အဲ့တော့ကဒါတမရကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးရီမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရစီရတာဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါ်ဆန်းစုကြည်ဟာဆောင်းဆောင်ပြောက်နေတဲ့သူဒီအကြမ်းဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုပြည်သူတွေရဲ့ဆန့်ကျင်ကြွနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကြိုင်ဘက်ကိုဥပဒေလာတော့အဲ့ဒီလမ်းကြောင်းမှာဆွေးဖြီးသွားပြီလို့များပြောရမှာခင်ဗျာ
လုံးဝတယ်ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာရေကိုဒေါန်ဆန်းစုကြည်စန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွင့်မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါတွေမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြည်ကလောလောဆယ်မှာအကျဉ်းကျခံနေရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုတော့မိဘကတော့တော်တော်များထုတ်ကြတယ်ဗျနော်တော်တော်များထုတ်ကြတဲ့ခါကျတော့ဒီအစားစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြတ်သွားနိုင်သလားသူတို့မျိုးရေရှည်တိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာစိတ်လားလားကိုနည်းနည်းခံမှန်းပြောအောင်ခင်ဗျ
လောလောဆယ်အခြေအနေမှာတော့ခုနကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့10နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်နက်ငိုင်တိုက်မှဖြစ်မယ်ဆိုတော့ order လွှမ်းနေတယ်စစ်သက်စင်းကြီးပြောလို့ရှိရင်တစ်စပေါက်ဒလန်လို့ဆွဆွဲနေတဲ့အီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်နက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာဒီလာတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်2-3နှစ်လောက်ဒီအကြက်တဲကိုကျွန်တော်တို့ ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကန်ကြိုက်တဲ့အခါမှာယူဆနှမျိုးတော့ရှိရဗျတစ်ခုကလက်နက်ကန်ပြီးတော့အပီးတိုင်းသွားကိုအယူဆကိုပြီးဆောက်နိုင်တာဗျာတစ်ဖက်ကိုချိန်မောပြီးနောက်တစ်ခုကတော့လက်နက်ကန်တိုက်အင်အားတိဆောက်ပြီးတော့အင်အားဘယ်လန့်အင်အားနှိမ့်ရည်ဖြစ်တဲ့အချိန်မှာစကားပြောပြီးကိုခွန်ကိုယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြေနေအချိန်နေနဲ့ပြောမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကန် brief ကကြတဲ့ကိုရှောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ်
အနာသိန်းစစ်ကောင်စီကိုဖယ်ရှားနိုင်ရေးလက်နက်ကိုင်လှုပ်ရှားမှုမှာတိုင်းရင်းသားတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတိုင်းရင်းသားရေးရကြွန့်ကျင်သူဥမမောင်စိုးနဲ့ဥကျော်စန္ဒာတို့တုံးသက်ထားတဲ့မြမအရေးသတင်းဆောင်မှာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗိုလ်တပူးညရဲ့အပတ်စဉ်ကဏ္ဍတွေထဲကနောက်ဆုံးကဏ္ဍဖြစ်တဲ့အပတ်စဉ်ကဏ္ဍအားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့အဲ့ဒီဘောလုံးအကယ်ဒမီကိုတည်ထောင်သူ Florida Sailand ရဲ့အကြောင်းကိုကိုရန်နိုင်ကတင်ဆက်ထားပါတယ်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတဲ့တီထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
Fikrat al Akademiya gat li min wana saghira huwa an ana ma kunt la'i akademiyat banat
ဒီဘောလုံးအကယ်ဒမီလုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအမြဲတမ်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူး။အဲ့ဒီတော့အဆင်မပြေဘူး။အဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မိန်းကလေးတွေသူတို့မိန်းကလေးအချင်းချင်းစိတ်လွတ်လတ်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မိန်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါ Florida Salem ဟာကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုကာကြံ့ခိုင်မှုပညာရည်နဲ့ဘွေးရခဲ့တာပါတကယ်လို့မပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတလပ်ကိုရောနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب
رياضه جماعه အသက်7နှစ်အရွယ်မှာဘောလုံးစပြီးကစားခဲ့တာပါပထမတော့ကတော့ဝါဒနာအရာအပျော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမအကြောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ရမဒန်ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပြစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ
။ကမ္ဘာတစ်ပတ်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كرة القدم النسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي نايغان غا اميو دمي بولون غا رو سينكو مو اكي كيري ا مياجي شي ني باره ايري ده ما تكو غا رو ايجي نايغان ما اميو دمي ري بولون غزا ري سورا كو متي ده دوري لي شي ني دا غا لي اچاون تكو با جمارو ما اميو دمي لا يوي سين بولون اتين شي ده سورا كو متي ده دوري لي اتو ميا ميا شي ني دلو جاي موي شي دا كو متي ده دوري لي ا مياجي با အမျိုးသမီးတွေဘောလုံးကဏ္ဍကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ၊ဝစ်စုံတွေ၊ဖနက်တွေ၊ဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာ။နောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေမျိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးနာဂလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ပို့တပူညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေခန္ဓာတွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင်
ယူကေနိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံသားရေးနဲ့ပုံမျိုးတွေ့တဲ့ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာစစ်အစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကအင်ကာနေမှာပြောပါရယ် UK လွတ်တော်အတွင်းစက်တင်ဘာလ27ရက်နေ့ကမိထားတာကိုအော်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုရမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေစေပဲလို့ UK ခြေဆိုင်မြမရေးလှူရှားမှုအဖွဲ့ Burma Campaign UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှထောက်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။စစ်ကောင်စီဂျမားရေးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရ COVID-19 တက်ခွဲနမူနာပေါင်းလွန်ခဲ့တဲ့24နာရီအတွင်း COVID-19 တက်ခွဲနမူနာပေါင်း 12,853 ခုကိုစစ်ဆေးခဲ့တာမှာယောဂဘုကုဆက်သူ893ဦးထပ်တွေ့ခဲ့ပြီးသေဆုံးသူက28ဦးရှိခဲ့ပါတယ်။ယောဂဘုတွေ့တဲ့ရာဂိုင်နှုန်းက 6.95 ရာဂိုင်နှုန်းဖြစ်ပါတယ်။ဒီတော့ဒီမှာပဲကျန်းမာရေးဌာနကသတ်မှတ်ထားတဲ့ Elan စံချိန်စံညွှန်းတွေနဲ့ Sinopharm ကာကွယ်ဆေးအလုံးပေါင်း6သိန်းလောက်ကိုပြည်내တိုင်းဒေသကြီးတွေကိုပေးပို့ခဲ့တယ်လို့အော်တိုဘလ20ရက်နေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်။အာဆာဒေသရဲ့ဒီနေ့တွေ့စီးပွားရေးတိုးတက်မှုနှုန်းကို EBL ကခန့်မှန်းခဲ့တာတဲ့1.1ရာခိုင်နှုန်းလျှော့ချပြီးတိုးတက်မှုနှုန်း6.5ရာခိုင်နှုန်းရှိမယ်လို့ပြည်ပဆိုင်ရာငွေကြေးကြောင်မှုငွေဖွဲ့ IMF ကအင်္ဂါနေ့မှာခန့်မှန်းပြောဆိုပါရခင်ဗျာ
အောက်တိုဘာလ20ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို
ကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Basco Volerich နဲ့ Charleston Mock တို့ဖြစ်ပါတယ်ရှင်ဒီညအစီအစဉ်တွေကိုကျမစုမွန်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မင်္ဂလာရှိတဲ့သတင်းကြိုလာပြေမှမင်္ဂလာအခါသမယမှာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပရာဝေးကွာပြီးလိုရာဆန္ဒပြေကြပါစေရှင်